2018ခုနှစ်လွတ်လပ်ရေးနှင့်အမျိုးသားရေးဥတည်ချက်တွေကိုလက်တွေ့အကောင့်ထဲဖော်နိုင်ရင်လာမယ့်နှစ်ဟာငင်းကြေးလုပ်ငန်းစဉ်ဟာပုံမတိုးတက်လာနိုင်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်ရေးဆေးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းနာခေါင်းဆောင်တဦးကပြောလိုက်ပါတယ်နိုင်ငံရေးသုံးသပ်သူတွေကတော့ဒီ2019မှာကြုံတွေ့ရတဲ့အခြေအနေကိုသင်ခန်းစာယူပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်မယ်လို့ယူဆကြပါတယ်ဒီသတင်းကိုဖီရီမြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့2018ခုနှစ်2020ပြည့်လွတ်လပ်ရေးနှင့်အမျိုးသားရေးဥတည်ချက်တွေကိုအစိုးရကထုတ်ပြန်ထားရမှာငင်းကြေးကိုအမြန်ဆုံးအကောင့်ထည့်ဖို့နိုင်ငံရေးဆွေးနွေးပွဲတွေကနေတစ်ဆင့်ငင်းကြေးပန်းတိုင်ကိုရောက်ရှိအောင်တိုင်းရင်းသားအားလုံးကနိုင်ငံတော်နဲ့ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပူမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နာယကဗိုလ်မှူးကြီးခွန်ဥက္ကာက2018ခုနှစ်ငြိမ်းချမ်းရေးအလားအလာကိုအခုလိုတုံ့တက်ပြောဆိုပါတယ
်အမြန်ဆုံးကောက်ကဲမှာပြောလိုက်တော့ဒါဘာဖြစ်ဖြစ်ငြိမ်းချမ်းရေးကိုဦးစားပေးအနေနဲ့သွားမဲ့သဘောတော့ရှိတာပါ2018မှာတော့နောက်ပြီးတော့အတော့ရှိနှစ်ဦးမှာတစ်ခါတည်းကိုဒီ27ရာစုပင်လုံးပြည်တော်တို့ငြိမ်းချမ်းညီလာခံတစ်ခါတည်းဆက်သွားမယ်ဆိုတော့အဲ့ဒီအခွက်တဲ့ရလာမယ့်အညီပေါ့ကျွန်တော်တို့အချိန်နေကောင်းရင်ကောင်းသလိုကျွန်တော်တို့ဒီ NCA နဲ့နိုင်ငံရေးစုနေပွဲလုပ်ငန်းတွေမှာပူးပေါင်းပါဝင်လာဖို့အတွက်အဖွဲ့တွေတိုးလာနိုင်တယ်လို့တော့ကျွန်တော်မြင်တာပေါ့ဗျာ
ကုန်ဆုံးတော့မဲ့2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်သတ်မှတ်ဆောင်ရွက်ခဲ့ပြီးမဲ့နှစ်ကုန်ကနီးကာလမှာရနက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်စခန်းကိုပစ်ခတ်မှုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာကိုစစ်မော်ကပစ်ခတ်မှု KIA မျိုးသားတိုးတက်ရေးပါတီ KNPP ကရဲဘော်3ယောက်ကိုစစ်မော်ဘက်ကတပ်ဖြတ်မှုရှမ်းပြည်နယ်အတွင်းအကျိုးနိုင်ငံရေးဆွေးနွေးပွဲတွေဟန်တာခံရမှုစတာတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အဟံတားတွေအဖြစ်သုံးသပ်ကြတွင်ရှိနေပါတယ်ဒီချက်တွေအပေါ်မှာတော့ဗိုလ်မှူးကြီးခေါင်းကကအခုလိုပြောပါတယ်
အခုချင်းကောက်ရင်တော့စဉ်းစားကြပါဘူးသူတော့ချုပ်ပြီးတော့ကျင်းတာဟန်တာတော့မဟုတ်ဘူးဗျဒီအဖြစ်အပျက်တစ်ခုချင်းကဟာလာသူ့ရဲ့နောက်ခံအကြောင်းရှိတာပါဗျာနော်ဒါဒီ SDA ထိုးခြင်းမထိုးခြင်းနဲ့မဆိုင်ဘူးဒါမဲ့ဒီကပြပနာတွေကိုဖြည့်ရှင်းဖို့ဆိုရင်တော့ SDA ထိုးရင်တော့ဖြည့်ရှင်းမဲ့ mechanism ပဲခေါ်တာပေါ့နီးနာတော့ရှိတာပေါ့မထိုးရင်တော့နီးနာမရှိဘူးပေါ့ဗျာအဲ့ဒီလိုတော့ဖြစ်တတ်တာပါ
2018ခုနှစ်အတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအားပေးဖို့လိုအပ်ကြောင်းလည်းအခုလိုထောက်ပြပါတယ
်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအခုအဓိကပါနေတာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်တာ။ဒါကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအမျိုးသားအဆင့်နော်ဒေသအဆင့်အကြောင်းအရာလိုက်အမျိုးမျိုးဆွေးနွေးပြီးပေးဖို့လိုတယ်ကြ။ဒီကြပြတ်နာဆွေးနွေးပြီးတော့ဒီအနောက်ချက်မရှိပါဘူးကွာ။နိုင်ငံရေးလိုအပ်ချက်တွေကိုလူမျိုးပြည်ပြည်အစီအွေပြည်ပြည်ကဖြေကြတာကိုတတိယရာစုပြည်လုံးကိုဖယ်သွားပါဗျာဒီနိုင်ငံရေးလုပ်ငန်းတွေရှင်သာနေကြမယ်အမြငြိမ်းချမ်းရေးလုပ်ငန်းတွေကလည်းရှိကိုတိုးနေပါပဲဗျာ
နိုင်ငံရေးလေးလာတုံးသက်သူဦးမမောင်စိုးကတော့2019ခုနှစ်မှာကြုံတွေ့ခဲ့တဲ့အခြေအနေတွေကိုသင်ခန်းစာယူပြီးပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်ကြောင်းအခုလိုတုံးသက်ပါတယ
်ပါဝင်နေတဲ့ဘယ်အလုံးကငြိမ်းချမ်းလုပ်ငန်းတွေကိုဆောင်ရွက်မယ်လို့ဆိုပေမဲ့ဒီရင်းလုံးစင်းနဲ့ပတ်သက်တဲ့ကိုယ့်ရဲ့ရည်မှန်းချက်ပေါင်းပြီးအောင်သင်အားသုံးမှရမယ်ဆိုရက်ဒီတမျိုးကြစဉ်းစားနည်းနဲ့စဉ်းစားအဲ့ mindset မပြောင်းနိုင်ရဘူးကြအဲ့တော့အဲ့ကြပနာဖြစ်နေတယ်အဲ့တော့တကယ်လို့သာကျွန်တော်အခု2019ပုံစံအတိုင်းဆက်ပွားနေနေဆိုရင်တော့2018မှာအကျက်တည်းပူကြည့်လိမ့်ဒါ2019မှာရှိရတွေ့ရတဲ့ဟာတွေကိုအဲတရားလုံးကညီကုန်းချုပ်ပြီးတော့အဲပြောင်းလဲနိုင်မှာပဲ2018မှာလမ်းစရာတွေ့နိုင်နေမယ်လို့ထင်ပါတယ်
2019ခုနှစ်အတွင်းမှာမူလ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကနေထပ်မံတိုးတက်လာတာသိရှိခဲ့ပါဘူး။လောလောဆယ်မှာထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၄ဖွဲ့ပါဝင်တဲ့မြို့မြို့သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာ KNPP ကရဲဘော်တွေစစ်ဖြတ်ခါတာကြောင့် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အခုအထစ်တွေဖြစ်လာနေတယ်လို့ကျုပ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၇ဖွဲ့ပါဝင်တဲ့ FPNCC ကနိုင်ငံရေးဆွေးနွေးရေးအဖွဲ့နဲ့အစိုးရအကြမ်းမှာလည်းငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တိကျတဲ့ညှိနှိုင်းမှုတွေအခုအချိန်ထိမရရှိသေးပါဘူး